အစ္စရေးနိုင်ငံအတွက်အမေရိကန်ကဒေါ်လာတန်း၄၀၀မှုအစီရေးအကူအညီအများဆုံးပေးရမယ့်အစီအစဉ်ကိုလက်မှတ်ရေးထိုးအတည်ပြုလိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကပြောလိုက်ပါတယ်။ဂါဇာဒေသမှာဟာမတ်စစ်သွေးကြအဖွဲ့နဲ့အပြစ်ခတ်ရစဲရေးအတိမ်းဆောင်မခံနိုင်ဖြစ်နေတဲ့အချိန်မှာပဲအရှေ့လေပိုင်းဒေသကအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့အစ္စရေးကိုစစ်လက်နက်တွေအများဆုံးပေးပို့နိုင်မှုအရေးပေါ်လုတ်ပိုင်ခွင့်အာဏာသုံးခဲ့တယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးရူဘီယိုကမနေ့ကပြောလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရ2025ခုနှစ်ဇန်နဝါရီလ20မှာစပြီးတော့တာဝန်ယူခဲ့တဲ့အချိန်ကစလို့ပြည်ပကိုအဓိကစစ်လက်နက်ရောင်းချတဲ့အစီအစဉ်ဖြစ်နေအစ္စရေးကိုဒေါ်လာ12ဘီလီယံနီးပါးရောင်းချဖို့အတည်ပြုထားပါတယ်။လုံခြုံရေးချင်းချောက်မှုတွေကိုတံပြန်မှုအပါအဝင်အစ္စရေးကိုအကာအကွယ်ပေးဖို့အမေရိကန်ရဲ့ရေရှည်တန်တိတ်ထံကိုအကောင့်ထည့်ဖို့တဲ့အနေနဲ့တက်နိုင်သမျှဆက်ပြီးတော့ပံ့ပိုးသွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ကအကြမ်းဖက်အဖွဲ့အစည်းဖြစ်နေတတ်မှတ်ထားတဲ့ Hamas အဖွဲ့က2023ခုနှစ်အောက်တိုဘာလမှာအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့ရမှာတော့အစ္စရေးမှာအရက်သားအများစုအပါအဝင်လူပေါင်း 1,200 သေဆုံးပြီးတော့250လောက်ကိုဒဇာဂန်ဖြစ်နေဖမ်းဆီးသွားခဲ့တာဖြစ်ပါတယ်ရှင်။